အမေရိကန်မက္ကဆီကိုနယ်စပ်ကနေဝင်ရောက်ပြီးနိုင်ငံရေးခိုလုံခွင့်တောင်းခံသူအရေးအတွက်ကတ်သတ်မဲ့အမိန့်ကိုအမေရိကန်သမ္မတဘိုင်ဒန်ကအင်္ဂါနေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်။နေကြတွေလုံခြုံရမယ်လို့သမ္မတဘိုင်ဒန်ကယုံကြည်တာကြောင့်အခုလိုလက်မှတ်ထိုးလိုက်တာဖြစ်ကြောင်းမင်းပြူတော်ကအင်္ဂါနေ့မှာထုတ်ပြန်ပါတယ်။ဒီအမိန့်အရတောင်ဘက်နယ်စပ်ကနေဝင်ရောက်လာကြသူတပတ်ပြားမြတ်တနေ့ကို2500ရောက်ရှိတာနဲ့နိုင်ငံရေးခိုလုံခွင့်လျှောက်ထားတာကိုယာယီရက်လိုက်မှာဖြစ်ပါတယ်။အမေရိကရဲ့လူဝေမှုကြီးကြပ်ရေးစနစ်နဲ့လုပ်ငန်းဆောင်ရွက်ရာမှာနိုင်နိုင်နေနေဆောင်ရွက်နိုင်တဲ့အထိတောင်ဘက်ဝင်ပေါက်တွေကဝေရောက်သူကျသွားမယ်ဆိုရင်အဲ့ဒီလိုရပ်ထားတာကိုပြန်ဖွဲ့မှာဖြစ်တယ်လို့ဆိုပါတယ်။ဒီအမိတ်ကြောင့်အာနယ်တိကိုက်ကြွယ်တဲ့ရွှေပြောင်းဝေရောက်လူသူတွေဟာမက္ကဆီကိုနိုင်ငံကလုံခြုံစိတ်ချမှုမရှိတဲ့မြို့တွေမှာတောင်းတင်နေကြမှာမို့အန္တရာယ်ကြီးလာပါတယ်လို့ US နယ်စည်းမထဆရာဝန်များအဖွဲ့ရဲ့အလုံးမှုဆောင်ညွှန်ကြားရေးမှူး Every Bellman ကဝေဖန်ပါတယ်။တဗရာဟောင်းထရမ့်လက်ထက်တုန်းကတော့နေဇက်ကဝေရောက်လာတာကိုလုံးဝသီးမခံခဲ့တဲ့အပြင်မွတ်စလင်လူကြီးများတဲ့နိုင်ငံခုနှစ်နိုင်ငံခီးသည်တွေကိုလည်းကန့်တတ်ခဲ့တာပါ။